သမ္မတထရမ့်အစိုးရအနေနဲ့ယူကရိန်းသမ္မတဗလာဒီမီယာဇလန်စကီနဲ့ဆက်သွယ်စကားပြောနေပြီးတော့မကြာမီမှာပဲရုရှားသမ္မတဗလာဒီမီယာပူတင်နဲ့လည်းဆက်သွယ်စကားပြောဖို့ရှိတယ်လို့သမ္မတထရမ့်ကပြောဆိုလိုက်တဲ့အပြင်ရုရှားအပေါ်နောက်ထပ်ပိတ်ဆို့အရေးယူမှုတွေနဲ့ပတ်သက်လို့ဖြစ်လာနိုင်ခြေရှိတယ်လို့ပြောဆိုခဲ့ပါတယ်။ရုရှားအပေါ်ပိတ်ဆို့အရေးယူမှုတွေထပ်လုပ်ဖို့ရှိလားလို့သတင်းတော့တွေမေးမြန်းတာကိုတော့ဖြစ်နိုင်ခြေရှိတယ်လို့သမ္မတထရမ့်ကဖြေကြားခဲ့ပါတယ်။ရုရှား-ယူကရိန်းစစ်ပွဲနဲ့ပတ်သက်လို့အမေရိကန်ထက်ဆိုင်ရင် EU ဥရောပသမ္မတကပို့ပြီးတော့တာဝန်ယူရမယ်လို့လည်းသမ္မတထရမ့်ကပြောပါတယ်။အမေရိကန်ပြည်ထောင်စုကဒေါ်လာဘီလီယံ200လောက်ထည့်ဝင်ထားပြီးလို့လည်းပြောဆိုခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကယူကရိန်းအကူအညီအတွက်155ဘီလီယံကတိပြုထားပြီးတော့ EU ဥရောပသမ္မတကလည်း145ဘီလီယံကတိပြုထားပါတယ်။ NATO မဟာမိတ်အဖွဲ့ဝင်တွေအနေနဲ့ကာကွယ်ရေးအတွက်လုံလောက်အောင်ထည့်ဝင်ခြင်းမရှိဘူးလို့သမ္မတထရမ့်ကအရင်ကအဝေးဘဏ်ခဲ့ပြီးတော့ပုံမထည့်ဝင်ဖို့တိုက်တွန်းခဲ့ပူပါတယ်ရှင်။